အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့အပတ်ကဆီးရီးယားမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွင် IS အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးကိုချေမုန်းနိုင်ခဲ့ခြင်းရှိမရှိဆုံးဖြတ်နိုင်မှုကြိုးပမ်းနေပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့က El Shaddadi မြို့အနီးမှာအဘူအိုမာ El Shinani ဒါမှမဟုတ်အိုမာတချေချင်းလို့လူသိများတဲ့တာခန်ဘီတရီရှေဗလီကိုပြစ်မှတ်ထားပြီးစူပေါင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောခွင့်ရပုဂ္ဂိုလ်ပီတာကုတ်ကပြောပါရတယ်။အဲ့ဒီဒေသမှာအမေရိကန်ကြောတောက်နောက်ခံပြုတ်ပေးထားတဲ့ Syria Democratic အင်အားစုတပ်ဖွဲ့ဝင်တွေရဲ့ IS အဖွဲ့ကိုစန့်ကျင်တိုက်ခိုက်မှုတွေအောင်မြင်ခဲ့တာကြောင့် IS အဖွဲ့ရဲ့တပ်မှုဖြစ်သူဟာအဲ့ဒီဒေသမှာရှိနေလိမ့်မယ်လို့ယုံကြည်ရတဲ့အကြောင်းမနေ့ကအစောပိုင်းကအမည်မဖော်ပြလိုတဲ့အရာရှိတအုပ်က VOE ကိုပြောသွားတာပါ။အဲ့ဒီတပ်မှုဟာဒီဒေသမှာရှိနေတဲ့ IS အဖွဲ့တွေရဲ့အင်အားကိုသိရှိဖို့နဲ့သူတို့ကိုစိတ်ဓာတ်မြင့်တင်ပေးဖို့အတွက်ရောက်ရှိနေတာဖြစ်နိုင်တယ်လို့အဲ့ဒီအရာရှိကပြောပါတယ်။အဲ့ဒီဒေတာရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS တိုက်ခိုက်ရေးသမား12ဦးလောက်ထိတိုက်ဆုံသွားခဲ့တယ်လို့လည်းသူကပြောပါတယ်။